မြန်မာနိုင်ငံမှာအရတားဆွာကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့ကျက်တပရီနဲ့ဝါရှင်တန်ဒီစီမှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ငုံနေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့ American မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုခြေနှက်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်လာကိုပြသနေတယ်လို့နောက်ထပ်အခြေခံအစိုးရအဖွဲ့အစည်းကလည်းပြောပါတယ်။အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ရဲ့ဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပြနေကြတာပါ။အာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အလို့တော်ဆက်ဆံဖို့အပါအဝင်တင်သွင်းလာတဲ့အဆိုပြုချက်တွေကိုအမေရိကန်အစိုးရကလည်းထောက်ခံထားပါတယ်။ဒီလိုအလို့တော်ဆက်သွယ်ဖို့အတွက်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့အဆိုပြုချက်အတွက်မြန်မာစစ်ကောင်စီကအပြစ်တင်ရှုံချခဲ့တာပါ။ကြာတပရင်းနေမှာပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဝါရှင်တန် DC မှာတွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်အောင်အမေရိကန်ကပံ့ပိုးပေးနေမှာဖြစ်ကြောင်းပြောကြားခဲ့တာပါ American ASEAN အစည်းအဝေးမှာမြန်မာအရေးပြင် Indo-Pacific ဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဒဏ်ပြန်ထိန်းချုပ်ဖို့အတွက်ကြိုးစားနေတဲ့ American အစိုးရအနေနဲ့လူခွင့်ရနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်သမ္မတအင်ဂျီမာချက်စပရင်းနဲ့ ASEAN ခေါင်းဆောင်တွေကိုသမ္မတဘိုင်ဒန်တဲခင်းဧခန်နဲ့ညစာစားပွဲမှာဒီမိုကရေစီထွန်းကားရေးဦးစားပေးလှုပ်ဆောင်နေတဲ့ American သမ္မတဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားမှာအကြမ်းဖက်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အပြင်ထိုင်းကအာနာသိန်းစစ်ကောင်းဆောင်ပရယုတ်ချန်ဝချာနဲ့ဘရူနိုင်းဘီယန်ပါဝင်အာဆီယံ၉နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်